တူးချင်းကုန်သွယ်မှုလုပ်ငန်းရှင်က ITC ကန်ဆောင်ထားသူတွေအနေနဲ့မြဝတီနယ်စပ်ကနေထိုင်းနိုင်ငံထုတ်ဆက်ပြမှုတွေကိုတင်သွင်းခွင့်မရှိတော့ကြောင်းကုန်သွယ်ရေးဦးစီးဌာနကကြေညာလိုက်ပါတယ်ဒီလိုတင်သွင်းခွင့်ပိတ်လိုက်တဲ့အတွက်စားသုံးသူတွေအပေါ်ဘယ်လိုတက်ရောက်မှုရှိလာနိုင်ပါသလဲရန်ကုန်ကပြပို့လာတဲ့သတင်းကိုတော့ကိုညင်းညံ့ကပြောပြပါမယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်မြဝတီကုန်သွယ်ရေးဆောင်ကနေဆက်ပြမှုတွားတိုက်ဆေးတွေကိုတူးချင်းကုန်သွယ်မှုလုပ်ငန်းရှင်က ITC ကကန်ဆောင်ထားတဲ့သူတွေတင်သွင်းခွင့်မရှိတော့ဘူးလို့စီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကဇွန်လ4ရက်နေ့ကစာထုတ်ပြန်ခဲ့ပါတယ်။နိုင်ငံသား3ဝေလျှော့ဖို့ပြည်တွင်းအသေးစားအလက်စားလုပ်ငန်းတွေကိုအကာအကွယ်ပေးဖို့အတွက်အခုလိုကန့်တက်လိုက်တာဖြစ်တဲ့အကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ ITC ကကန်ထားသူအများစုကထိုင်းကုန်ပစ္စည်းတွေကိုအဓိကတင်သွင်းကြတာပါ။ထိုင်းနိုင်ငံကတင်သွင်းနေတဲ့ကုန်ပစ္စည်းတွေထဲမှာကိုရိုက်ဆက်ပြ၊အဝိရှော်ဆက်ပြ၊ခေါင်းလျှော်ရည်တွားတိုက်စေစတဲ့လူသုံးကုန်ပစ္စည်းတွေအဓိကပါဝင်ပါတယ်။မြောက်ရီနယ်စပ်ကနေတတိပုဂ္ဂလကုန်တယ်တွေဆက်ပြတင်သွင်းခွင့်မရတော့တဲ့အတွက်တက်ရောက်မှုနဲ့ပတ်သက်လို့မြောက်ရီမျိုးကကုန်မျိုးစုံလက်ကားဖြန့်ချီရေးလုပ်ငန်းရှင်တို့ကအခုလိုပြောပါတယ
်။ဟုတ်ဟုတ်ကွာညီမတို့အခုကသက်မယူတော့ဘူး။ညီမရှိရလေးတွေထိုက်တာ။အဲမာလို့တော့သူကမာလို့အောင်လည်းမခံတော့ဘူး။ညီမကယူဖို့လည်းမပြောရဘူးကြောက်။ညီမကတော့တသိင်ခံပေါ့နော်ဆပ်လိုက်ယာနဲ့ယူလာဆိုဆပ်လိုက်ယာမပို့တော့အခုကညီမမရှိနေတဲ့ဘလို့လက်ကြံလေးပဲဟိုကလုပ်နေတာအစ်တော့ထမမှာသေ
း ITC လက်မှတ်ကန်ဆောင်ထားတဲ့ကုန်တယ်တူးချင်းစီကိုတင်သွင်းခွင့်ပိတ်ပင်မလိုက်ပေမဲ့ကုမ္ပဏီတွေကိုတော့ခွင့်ပြုထားစေဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီကုန်ပစ္စည်းတွေအဝင်လုံးဝရပ်ဆိုင်းသွားတာမျိုးမဟုတ်ကြောင်းမြောက်ရီနယ်စပ်ကုန်သွယ်ရေးကုန်သည်များအသင်းဥက္ကဋ္ဌဒေါ်သိန်းသိန်းမြတ်ကပြောပါတယ
်။ကုမ္ပဏီနဲ့တွင်းရင်တွင်းလို့ရသေးတယ်လေ။ ITC ကလည်းတင်သွင်းတာကိုသူပိတ်တယ်လို့ပြောတယ်။ဒါပေမဲ့တင်သွင်းခြင်းအားလုံးကိုပိတ်တယ်လို့သူရေးထားပါဘူး။ဒီကိစ္စကတော့မရှိဘူးပေါ့။အမဟိုကုမ္ပဏီနဲ့တွင်းပြီးတော့မှအလဲရနေတယ်လေ။အဲ့လိုဆိုတော့ဒီကဒေသမှာတင်သွင်းဝင်ပိတ်လိုက်တာမဟုတ်ဘူးကုမ္ပဏီတွေနဲ့တွင်းနေကြတွင်းလို့ရတယ် ITC ကဆိုပေမဲ့ပိတ
်တာဒါပေမဲ့ဒီတားမြစ်ချက်ထွက်လာခဲ့ပြီးတဲ့နောက်ပိုင်းတချို့ကုန်စုံဆိုင်တွေမှာထိုင်းနိုင်ငံကတင်သွင်းတဲ့ဆက်ပြားတွေကိုအရေးအတွက်အကန့်အသတ်နဲ့သာရောင်းချနေတာကိုတွေ့ခဲ့ရပါတယ်မြန်မာပြည်အတွက်တွင်းကုန်အများစုကိုထိုင်းမြန်မာနယ်စပ်မြဝတီကုန်သွယ်ရေးဆောင်ကနေအဓိကတင်သွင်းနေတာပါ2020-2021ဘန်နာနှစ်မတ်လအထိမြဝတီနယ်စပ်ကနေတွင်းကုန်တန်ဖိုးကအမေရိကန်ဒေါ်လာတန်400နီးပါးရှိပါတယ်မြန်မာနိုင်ငံမှာဒေါ်လာငွေတန်ဖိုးတက်တဲ့အတွက်ကြောင့်မို့လို့ထိုင်းဘတ်ငွေနဲ့တရုတ်ယွမ်ငွေလည်းဈေးလိုက်တက်ပါတယ်ဒါကြောင့်အတွင်းကုန်အလုံးကပြည်တွင်းမှာဈေးတက်နေတာပါမြောက်ရီနယ်စပ်ကနေဆက်ပြတင်သွင်းမှုကန့်တက်တာဟာဆေးအုပ်ချုပ်ရေးကောင်စီဘက်ကထုတ်ပြန်ထားသလိုနိုင်ငံသားသုံးငွေရှော့ချခြင်းနဲ့ရည်ရွယ်ချက်ကအဓိကဖြစ်နိုင်ကြောင်းနိုင်ငံရေးလေးလာသူတချို့ကမြင်ပါတယ်ဒါဟာအတုံးစီချွေတာဖို့အတွက်ဗန္ဓာရေးကော်မရှင်ဘက်ကရေပူရစဉ်းစားချက်တစ်ခုဖြစ်နိုင်ကြောင်းနိုင်ငံရေးလေးလာသူဒေါက်တာအောင်သိန်းမြင့်ကပြောပါရယ
်နိုင်ငံသားသုံးငွေနဲ့ပတ်သက်လာလို့ဗန္ဓာရေးကော်မရှင်စီဝေးဆိုင်ကကျွန်တော်တို့ပတ်သက်နေနေပြီးပတ်သက်နေနေတော့ကျွန်တော်တို့အဆုံးစီလေးရှိတာမယ်ပြီးတော့အဝင်ရေးပြရမယ်ဘယ်လောက်ရှာမယ်ဆိုတော့မျိုးဒါတာသူရေးပြရခင်စဉ်းစားမယ်ဟာပေါ့အဲ့တော့ဒီဟာဒီဟာကြီးတော့အကုန်အပြင်နိုင်ငံသားလူနဲ့ပြည်ရှင်ရအဲ့ဒါပြိတ်ကွာဘယ်လောက်ပါလဲဟိုလက်ရှိအချိန်ဒီမှာနိုင်ငံသားငွေကိစ္စနဲ့ပတ်သက်လာလို့အတက်တွေတွေ့နေရလို့ယူဆတာပေါ့နော်ဒီပြေးရအာပုံနေရတယ်ပေါ့ဗျာပြီးတော့ဟိုတလောကဒီတုတ်ဒီပကြောက်သွားတယ်ဆိုတာသွားတာကသလနဲ့ဒီစီပြဝဲကိုသွားတာဖြစ်တဲ့အတွက်ကြောင့်ဒီဆုံးလေးဟာပေါ့နော်ငွေသုံးပြင်းရမှာပဲပေါ့နော်ဒီစီဝဲဖို့အတွက်ဆိုတော့ဒါတကြီးအသုံးစီကသိမြင့်နေတယ်လို့ယူဆလို့ရတယ်ပြီးတော့သူဝင်ဝင်ရပေါ့ရလန်းနေကြပဲဟိုယုံနေနေတာပေါ့နော်ခါလိုက်တဲ့တိုင်
တွင်းခွင့်ပိတ်တဲ့ကုန်ပစ္စည်းတွေနဲ့ပတ်သက်လို့ကုန်သွယ်ရေးဦးစီးဌာနကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဌာနဆိုင်ရာအစည်းအဝေးတွေကြောင့်ပြန်လည်ဖြေချခဲ့ခြင်းမရှိပါဘူး။တရားဝင်ကုန်သွယ်မှုတွေပပအောင်ရည်ရွယ်ပြီးတူးချင်းကုန်သွယ်မှုလုပ်ငန်းရှင် ITC ကတ်တွေကိုစီးပွားကူးတန်းဝင်ကြီးဌာနက2012-2013ဘဏ္ဍာနှစ်မှာစပြီးထုတ်ပေးခဲ့တာပါ။ထိုင်းစားတောက်ကုန်၅မျိုးဖြစ်တဲ့အချိုရည် Coffee Mix, Tea Mix, No Zin နဲ့ No Zin တင်သွင်းခွင့်တွေကိုလည်းစစ်ကောင်စီကမေလအစောပိုင်းမှာပိတ်ပင်ခဲ့ပါတယ်။ဒီကုန်ပစ္စည်းတွေကိုတော့ထိုင်း၊တရုတ်၊အိန္ဒိယစတဲ့ဘယ်နယ်စပ်ကိကမှာတင်သွင်းခွင့်မပေးတော့တာပါအခုဆက်ပြမှုန်းနဲ့တွားတိုက်စီတင်သွင်းခွင့်တွေကိုတော့အဓိကတင်သွင်းနေတဲ့မြောက်ရီနယ်စပ်ကနေတင်သွင်းတာကိုကန့်တက်လိုက်တာဖြစ်ပါတယ်ခင်ဗျာ
ကိုငင်းချမ်းတင်ပြပေးခဲ့တာပါခင်ဗျာ